အီရန်နိုင်ငံမှာတောက်ကြံနေကြရင်သမရသည်ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးအယူသိမ့်မသိတဲ့အလင်းလက်ဝါရီသမရဟက်ဆန်ရိုဟာနီအနေနဲ့ရှေးရုပ်ယူဆပြင်းထန်တဲ့ conservative တွေရဲ့ပြင်းထန်တဲ့စင်ခေါ်မှုကိုရင်ဆိုင်ရနိုင်ပါတယ်။အနောက်နိုင်ငံတွေနဲ့အီရန်တို့ကြားသဘောတူလက်မှတ်ရေးထုတ်ခဲ့တဲ့ nuclear သဘောတူညီချက်နဲ့အီရန်ရဲ့စီးပွားရေးဆိုင်ရာတွေအတွက်သူ့ရဲ့ကင်တွယ်ပုံကို conservative တွေကပြင်းထန်စွာဝေဖန်ကြတာပါ။သမရရိုဟာနီကဒီသမိုင်းဝင် nuclear သဘောတူညီချက်နဲ့သူ့ရဲ့နိုင်ငံရဲ့အနာဂတ်ကိုတိစောက်ထားတာဖြစ်ပြီးဒါဟာအီရန်ပေါ်မှာချက်မှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကျော်ပါလာစေတာလည်းဖြစ်ပါတယ်။ဒါပေမဲ့ရိုဟာနီရဲ့အဓိကပြန်ပက်တူဖြစ်တဲ့ Ibrahim Raisi ကတော့ဒီသဘောတူညီချက်မှာဗန်တွင်နဲ့ငွေကြေးဝန်ဆောင်မှုဆိုင်ရာကဏ္ဍတွေအတွက်တန်ခတ်ပိတ်ဆို့ထားမှုတွေဆက်ရှိနေစေမှုဒါကိုဝေဖန်တာပါ။ရိုဟာနီရဲ့လှုပ်ဆောင်မှုတွေကိုနိုင်ငံရေးသုံးသပ်သူတွေကသဘောကျကြပါတယ်။1981ခုနှစ်ကစပြီးလက်ရှိသမ္မတအားလုံးဟာရွေးကောက်ပွဲထပ်လုပ်တိုင်းပြန်ပြီးအရွေးခံတဲ့ရာဇဝင်ရှိတာမို့တမိုင်းကြောင့်ရအခြေအနေကသူ့အတွက်ကောင်းပါတယ်။ဒါပေမဲ့တောက်ချန်နေမှာရှင်ပြိုင်မဲ့ကြံသမ္မတလောင်း၄ဦးချမ်းမှာတော့ရိုဟာနီယာစိတ်ချရလုပ်တဲ့မဲအများစုကိုမရထားပါဘူး။ Conservative ဘဝတွေသဘောထားတင်းမာသူရစီကအီရန်ရဲ့အလုပ်လက်မဲ့နှုံးစနစ်တက်တမခုနှစ်ဖြစ်နေတာကိုပြန်ပြီးပြုတ်ပင်မှာဖြစ်ကြောင်းနဲ့အလုတ်ကိုင်မောင်းတန်းတဲ့ချီဖန်နှိပ်ပေးမယ်လို့ဂရီဘေဘီစီဝိုင်းတိုးတက်အောင်လုပ်မယ်လို့ပြောဆိုမဲဆွဲတာပါ။သူကလက်ရှိအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမနီနဲ့အတော်နီးဆက်သူဖြစ်ပေမဲ့ခါမနီကတော့သူ့ကိုအခုတည်းထိထောက်ခံမှုမပေးသေးပါဘူး။